ရန်ကုန်အင်းစိန်ဗဟုအကျဉ်းထောင်ထဲမှာမနေ့ကဘုံးပေါက်ကွဲမှုနဲ့ထိခိုက်သေဆုံးမှုတွေဖြစ်ပြီးတဲ့နောက်မှာအင်းစိန်ထောင်ထူတရားရုံရုံးထုတ်စစ်ဆေးရာတွေကိုအာဏာပိုင်တွေဘက်ကနှစ်ပတ်ရနားလိုက်တဲ့အကြောင်းတရားရေးသတင်းရက်ွက်က VOA ကပြောပါရယ်မနေ့ကအင်းစိန်ထောင်ပင်မအဝင်အထွက်ပေါက်အနားမှာရှိတဲ့ထောင်ဝင်ဇာပါဆယ်ပို့တဲ့နေရာမှာဘုံးပေါက်ကွဲခဲ့တဲ့အတွက်ထောင်ဝင်ဇာလာပို့တဲ့သူမိသားစုဝင်9ဦးအပါအဝင်လူ10ဦးထက်မနည်းသေဆုံးခဲ့တယ်လို့18ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဘုံးပေါက်ကွဲမှုကြောင့်အကျဉ်းချခံနေရတဲ့ဘကတာဗဟုကော်မတီဝင်ဟောင်းကို James ကိုကိုလင်းထက်နိုင်ရဲ့မိခင်ဒေါ်ကြီးမြင့်ခေါ်မိမိကြီးလည်းသေဆုံးခဲ့ပါတယ်။အထူးတရားရုံးရုံးထုတ်စစ်ဆေးရာတွေရန်နာထားမှာဖြစ်တာကြောင့်နိုင်ငံရေးမှုနဲ့ဆက်နွယ်တဲ့သူတွေကိုကြားနာစစ်ဆေးနေတဲ့အထူးတရားရုံးအမှုတွေကတစ်ခုဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ဆောင်းပါးရှင်ဦးစီသူအောင်မြင့်အပေါ်မှာဆွဲဆိုထားတဲ့အမှုတွေကိုလည်းလာမယ့်အောက်တိုဘာ28ရက်နေ့ရုံးချင်းပြောင်းလဲလိုက်တဲ့အကြောင်းကိုအမည်မဖော်လိုတဲ့တရားရေးသတင်းရက်ွက်ကပြောပါတယ်။ဦးစီသူအောင်မြင့်အပေါ်တက်မတော်ပြူကွဲအကြီးညိုပြက်အောင်လှုံ့ဆော်လှုံ့ဆောင်မှုနိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆောင်မှုပုံမှန်တွေနဲ့တရားဆွဲထားပြီးတော့တက်မတော်ပြူကွဲအောင်လှုံ့ဆော်မှုပုံမှန်905ကနဲ့တရားဆွဲထားတဲ့အမှုတွေအောက်တိုဘာလဇန်းနှုန်းကအလုံးနဲ့ထောင်ဒဏ်3နှစ်ချမှတ်ထားပါတယ်ရှင်။